အင်တာနက်ကိုစည်းကမ်းသတ်မှတ်ထိန်းချုပ်ရေးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့တရုတ်သမ္မတရှီကျင်းဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမ္ဘာကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူဇင်းမြို့မှာကျင်းပနေတဲ့ကမ္ဘာအင်တာနက်ညီလာခံမှာသမ္မတရှီကဒီကနေ့အရီလိုတောင်းဆိုတာပါ။အင်တာနက်ကိုစီမံအုပ်ချုပ်တဲ့စနစ်တရဖန်တီးရေးနိုင်ငံတိုင်းအတူတကွလှုပ်ဆောင်တဲ့လို့သမ္မတရှီကပြောပါတယ်။အဲဒီလိုလုပ်တဲ့အတွက်တခြားကိစ္စရအများပြားပြင်သတင်းနည်းပညာကိုလွဲမှားတဲ့ရည်ရွယ်ချက်နဲ့အသုံးချတာအဆုံးသတ်စီမယ်။ဆိုင်ဘာအင်တာနက်ကနေစောင့်ကြည့်ထောက်လှမ်းတာနဲ့ခိုးဝင်တာတွေကိုတားဆီးနိုင်မယ်။သူဆိုအပြင်ဆိုင်ဘာအင်တာနက်မှာလက်နက်ပြန်ဆိုင်တာကိုနှိမ့်နှင်းနိုင်မယ်လို့မစ္စတာရှီကပြောပါတယ်။အမေရိကန်ခြေစိုက် Microsoft ကုမ္ပဏီနဲ့တရုတ်နည်းပညာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Baidu နဲ့ Alibaba တို့အပါအဝင်ကမ္ဘာအကြီးဆုံးနည်းပညာကုမ္ပဏီတွေကကိုယ်စားလှယ်ဒါဇင်ပေါင်းများစွာအခုညီလာခံမှာတက်နေပါတယ်။မဖွဲ့မင်ရာဖြစ်တယ်ဒါမှမဟုတ်အဖြတ်မှောက်ဖြစ်တယ်လို့ယူဆတဲ့ Internet Website တွေကိုတရုတ်နိုင်ငံမှာပိတ်ပင်ပြီး Internet အသုံးပြုတာကိုတရုတ်ကွန်မြူနတီပါတီကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။ဒီအစိုးရရဲ့အခုတောင်းဆိုချက်ကိုညှင်းပယ်ကြဖို့လူ့အခွင့်အရေးအဖွဲ့ဖြစ်တဲ့အပြည်ပြည်ဆိုင်ရာလူငင်းချန်တာကွန်အဖွဲ့ AI ကနည်းပညာကုမ္ပဏီတွေကိုတောင်းဆိုနေပါတယ်။လူလောက်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်မဲ့လူ့အခွင့်အရေးချုပ်ဖောက်တာတွေပိုဆိုးလာစေမဲ့နည်းလမ်းတွေနဲ့တရုတ်အစိုးရဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ AI အဖွဲ့ကပြောပါတယ်။